to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းမှာတော်ရစီများရှင်ဝါရှင်တန်မြို့တော် VU American တန်ကနေခုနှစ်2020ခုနှစ်ဖေဖော်ဝါရီလ22ရက်စနေနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီအထိလိုင်းဒိုမီတာ79.25တို့ကနေတိုက်ရိုက်ထုတ်လည်ပေးနေပါပြီရှင်ကျွန်မခင်ဗျူထွေးပါရှင်
မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုတော့ကိုရနိုင်တဲ့ကျွန်မအနံလာတို့ပြောပြမှာပါတရုတ်နိုင်ငံအပြည့်ဖက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်နှုန်းမှုနှုန်းတိုးလာနေတဲ့အတွက်ရောဂါဆက်မပြတ်အောင်ထိန်းချုပ်နိုင်ဖို့အချိန်သိမ်းရှိတော့ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာဟာပြီးခဲ့တဲ့၄ရက်အတွင်း6ဆတိုးသွားတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကဒီကနေ့မှအတည်ပြုပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီလိုသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထက်မှာတော့
အုပ်ချုပ်ရေးနဲ့ပတ်သက်လာလို့ရှိလို့ရှိရင်အမြင့်ဆုံးတာဝန်ရှိတဲ့ဖွဲ့စည်းရနော်ဘယ်ဖွဲ့စည်းလဲဆိုတာကျွန်တော်တို့အချိန်အဥပဒေမှာဖော်ပြပေးသားဖြစ်တဲ့အတွက်တို့
ဒီကနေ့ကျင်းပသွားခဲ့တဲ့ဒီမြန်မာစစ်တပ်ရဲ့သတင်းမှန်ပြန်ကြားရေးအဖွဲ့သတင်းစာရှင်းလင်းပွဲမှာဘာတွေကိုအထူးပြောဆိုခဲ့တယ်လဲနောက်ဒီအပေါ်မှာဘယ်လိုတုံ့ပြန်မှုတွေရှိနေတယ်လဲဆိုတာဆက်သွယ်မေးမြန်းထားတာကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်တခါတရုတ်နိုင်ငံကတဆင့်ကူးစက်ပြီးတော့ဒီကမ္ဘာနိုင်ငံတွေမှာပါပြန့်နှံ့ရောက်ရှိနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်ပြည်ထောင်စုကလည်းမြန်မာနဲ့အာရှကိုပြန်တန်းတဲ့တရုတ်လေကြောင်းခီးစဉ်အားလုံးဖျက်သိမ်းလိုက်တဲ့အကြောင်းဒီလိုဖျက်သိမ်းလိုက်တဲ့အပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိနေသလဲ။နောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အိန္ဒိယခီးစဉ်နဲ့ပတ်သက်ပြီးတော့ဘာတွေမျှော်လင့်ချနိုင်မလဲဆိုတာသုံးသပ်ချက်တွေကိုတင်ဆက်ပေးမှာပါ။အခုတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကပြောပြပေးပါမယ်ရှင်။
တရုတ်နိုင်ငံအပြည့်ဖက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိုးလာနေတဲ့အတွက်ရောဂါဆက်မပြတ်အောင်ထိန်းချုပ်ဖို့အချိန်သိမ့်မရှိတော့ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ရောဂါထိန်းချုပ်ဖို့ဖြစ်နိုင်ခြေရှိနေသေးပေမဲ့လည်းအဲ့ဒီလိုလုပ်ဖို့အခွင့်အလမ်းတွေကတပြေပြေနည်းလာနေပြီလို့လည်း WHO အကြီးအကဲတက်ဒရိုအေရဟမ်ဂေဘရီယက်ဆစ်ကတောက်ကြားနေမှာသတိပေးလိုက်တာပါ။တရုတ်နိုင်ငံမှာရောဂါကူးစက်ခံရသူ96,200နဲ့သေဆုံးသူက2,145ဦးရှိသွားပြီလို့တရုတ်တာဝန်ရှိသူတွေကဒီကနေ့စနေနေ့မှာပဲအတည်ပြုထားပါတယ်။တရုတ်နိုင်ငံပြင်ပမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1,100ကျော်တဲ့ကသေဆုံးသူတရာစင်တမနဲ့ရှိသွားပါပြီ။တရုတ်နိုင်ငံကလွှဲရင်ပြင်ပနိုင်ငံတွေမှာရောဂါကူးစက်ခံရတဲ့သူအတော့ကိုနည်းနေပေမဲ့လည်းတရုတ်နိုင်ငံနဲ့ဆက်ဆက်ပတ်သက်မှုမရှိတဲ့လူတွေမှာရောဂါပိုကူးစက်ပြန့်နေတာတွေတိုးလာနေတဲ့ကိစ္စကမစ္စတာတက်ဒရိုဆိုရင်နာဖြစ်ပါတယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေတဲ့တောင်ကိုရီးယား၊ Iran, Lebanon နဲ့ Canada နိုင်ငံကအခြေအနေတွေအပေါ်မှာလည်းဆိုရင်ကြောင့်ဒီလို issue ကပြောဆိုခဲ့ပါတယ်။ Iran နိုင်ငံကနေ Lebanon နိုင်ငံကိုရောက်တဲ့အသက်45နှစ်အရွယ်အမျိုးသမီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာကိုတောက်ကြားနေမှာတွေ့ရှိခဲ့တာပါ။သူ့ကိုယ်ရောဆေးရုံတစ်ခုမှတိချာခွဲထားပါတယ်။ကိုရိုနာဗိုင်းရပ်စ်လူနာ18ဦးရှိနေတဲ့ Iran နိုင်ငံမှာလည်းဒီဒီသက်မှအတွင်မှာပဲလူနာ4ဦးသေဆုံးသွားတာ။တရုတ်နိုင်ငံကလည်း February 21ရက်နေ့ထိကိုရိုနာဗိုင်းရပ်စ်ရှိသူနဲ့အနီးကပ်ထိတွေ့ဆက်ဆံခဲ့သူ6,100ရှိတဲ့အကြောင်းတမျိုးသားကျန်းမာရေးဌာနကစနေနေ့မှသတင်းထုတ်ပြန်ထားပါတယ်
ကိုရိုနာဗိုင်းရပ်စ်ပိုကူးစက်ခံထားပြီးတော့ရောဂါလက္ခဏာပြသခြင်းမရှိတဲ့တရုတ်နိုင်ငံဝူဟန်မြို့ကအမျိုးသမီးတဦးဟာသူ့ရဲ့ဆွေမျိုးတွေစီသွားလည်စင်မှာဆွေမျိုး9ယောက်ထပ်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံခဲ့ရပါတယ်။အဲဒီမျိုးသမီးဟာဝမ်မြို့ကနေမြောက်ဖက်မိုင်400လောက်ဝေးတဲ့အញ្ញမ်းမြို့ကသူ့ရဲ့အမျိုးတွေစီကိုသွားစင်မှာအခုလိုကူးစက်မှုဖြစ်ပွားခဲ့တာပါ။ဒီဗိုင်းရပ်စ်ပိုဟာရောဂါလက္ခဏာပြသခြင်းမရှိဘဲကူးစက်နိုင်တယ်ဆိုတာကိုနောက်ထပ်သက်သေပြလိုက်တာဖြစ်တယ်လို့တရုတ်သိပ္ပံပညာရှင်တွေကတောက်ချနေမှာပြောပါတယ်။ဝမ်မျိုးကအဲ့ဒီအမျိုးသမီးဟာဇန်နဝါရီလ10ရက်နေ့ကသူ့ရဲ့မျိုးတွေအတော်များများစီကိုတွားရောက်လဲပတ်ခဲ့ပြီးတဲ့နောက်သူ့ရဲ့အမျိုးတွေဖျားလာခဲ့ကြောင်းအဲ့ဒီနောက်ဝမ်မျိုးကအဲ့ဒီအမျိုးသမီးကိုတီးသန့်ခွဲပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးတဲ့အခါမှာပထမတစ်ခေါက်မှာတော့ရောဂါလက္ခဏာပြသခြင်းမရှိပေမဲ့ဒုတိယတစ်ခေါက်မှာတော့ဗိုင်းရပ်စ်ပိုးရှိတယ်ဆိုတာကိုပြသခဲ့တယ်လို့ဂျန်ဇူးတက္ကသိုလ်ဆေးရုံးကဒေါက်တာမေယန်ဝိုင်းကပြောပါတယ်အမေရိကန်ဆေးပညာအဖွဲ့ကထုတ်ပြန်လိုက်တဲ့ဆေးပညာဂျာနယ်မှာတော့ဒီကိုရိုနာဗိုင်းရပ်စ်ဘယ်လိုကူးစက်တယ်ဆိုတဲ့သတင်းချက်လက်တွေကိုဖော်ပြထားပြီးတော့ဘာကြောင့်ဒီဗိုင်းရပ်စ်မပြန့်အောင်ထိန်းချုပ်ဖို့ခက်ခဲတယ်ဆိုတာကိုလည်းပြောထားပါတယ်။ Vanderbilt တက္ကသိုလ်ဆေးပညာဌာနကူးစက်ရောဂါကျွမ်းကျင်သူဒေါက်တာ William Schaffner ကကိုရိုနာဗိုင်းရပ်စ်ပိုးဟာအပြားရောဂါလက္ခဏာမပြဘဲကူးစက်ခံရနိုင်တယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားသူ9000ကျော်ရှိပြီးတော့သေဆုံးသူ1239ယောက်ထက်မလဲရှိပါတယ်။အခုချိန်ကြီးတော့ဒီဗိုင်းရပ်စ်ပိုးဟာတရုတ်နိုင်ငံကနေတခြားနိုင်ငံ26နိုင်ငံကိုပါကူးစက်ပြန့်နှံ့ခဲ့ပြီဖြစ်ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေဟာပြီးခဲ့တဲ့၄ရက်အတွင်း6ဆတိုးလာတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကဒီကနေ့စနေနေ့မှာပြောပါတယ်။တောင်ကိုရီးယားမှာကိုရိုနာကူးစက်လူနာ346ဦးထိရှိသွားပါပြီ။လူနာအများစုကတော့ဒေဂူးမြို့နယ်အနီးတစ်ဝိုက်ကခရီးရန်ဖျားကြောင်တစ်ကြောင်အပြင်ဆေးရုံ င်းတစ်ခုနဲ့လည်းဆက်ဆံနေရပါဒီအခြေအနေတွေကြောင့်ဒီကူကလူသွားလူလာများတဲ့နေရာတွေကိုရှောင်ရှားဖို့သတိပေးချက်တွေထုတ်ပြန်ထားသလိုစာတင်ကြောင်းတွေကိုလည်းပိတ်ထားပါတယ်ဒီကူမျိုးအနည်းကခြုံလူမျိုးစေုံမှာတော့ယောဂါပြန်ပေါင်းမှုရှိအောင်ဆိုပြီးတော့ဆေးဝါးနဲ့ပစ္စည်းကိရိယာတွေကိုတနည်းအားနဲ့တနည်းအားကျိုးနဲ့တွေ့တမ်းပြီးတော့ပေးပို့နေရပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာဆိုးရတဲ့အနေအထားတစ်ခုကိုရောက်လာနေပြီလို့တောင်ကိုရီးယားကျန်းမာရေးဒုဝန်ကြီးကင်ဂုံလစ်ကပြောပါတယ်ဒါပေမဲ့လည်းဒီကူမျိုးတဝိုက်ကိုတော့ထိန်းချုပ်ထားနိုင်မယ်လို့လည်းပြောဆိုသွားပါတယ်လူရည်နတန်းခွဲရှိတဲ့ဒီကူမျိုးမှာပထမဆုံးယောဂါကူးစက်ခံရသူကိုပြီးခဲ့တဲ့အင်္ဂါနေ့မှာတွေ့ရှိတာဖြစ်ပြီးဒီယောဂါကြောင့်သေဆုံးသူ9ဦးထိရှိသွားပါပြီလူနာ190ကတော့ရှင်ဂျန်ဂျီခရီးယံဖခင်ကြောင့်နဲ့ဆက်ဆက်နေတာပါအဲ့ဒီဖခင်ကြောင့်ကိုနှစ်ကြိမ်တယောက်ခတဲ့အသက်60အရွယ်အမျိုးသမီးမှာယောဂါပိုးရှိကြောင်းစမ်းသပ်တွေ့ရှိခဲ့တာလည်းဖြစ်ပါတယ်ဒီကူမျိုးကိုအထူးစီမံခန့်ခွဲရမယ့်ဆုံးအဖြစ်ဘိုးအစိုးရကကြေညာလိုက်တယ်လို့စင်းုံအတွက်လိုအပ်တဲ့အိယာကရင်ဆေးဝါးကရီးယားတွေနဲ့ဆေးဝန်ထမ်းတွေကိုလည်းပေးပို့ထားပါတယ်
နိုင်ငံကမှငွေကြေးမတမာမှုဆိုင်ရာလို့ရတယ်ကိုစောင့်ကြည့်နေတဲ့အဖွဲ့ကြီးကမြန်မာနိုင်ငံကိုငွေကြေးမတမာမှုဆိုင်ရာစောင့်ကြည့်နေတဲ့နိုင်ငံများစီးရင်တဲ့မှာတောက်ကြနေကထည့်သွင်းလိုက်ပြီးမြန်မာနိုင်ငံအနေနဲ့ရှီထရီဂန်နယ်မြေကမှုရေးလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးစားလှုပ်ဆောင်ဖို့ကိုတိုက်တွန်းလိုက်ပါတယ်။ Financial Action Task Force FATF အဖွဲ့ကမြန်မာနိုင်ငံကိုကမ္ဘာဗဏ္ဍာငွေကြေးမတမာမှုဆိုင်ရာလို့ရတယ်စောင့်ကြည့်စရဲ Grey List ထဲမှာအခုသတင်းပတ်စော်ပိုင်းတုန်းကထည့်သွင်းထားကြောင်း Rider တာသတင်းမှာဖော်ပြပြီးရပိုင်းကြမှာပဲအခုလိုစောင့်ကြည့်နိုင်ငံစင်းတဲ့မြန်မာနိုင်ငံကိုထည့်သွင်းလိုက်တာပါမြန်မာနိုင်ငံအနေနဲ့ငွေကြေးခွာချမှုဆိုင်ရာတရားမဝင်လုပ်ရက်တွေကိုဦးစားပေးဆောင်ရဖို့လဲ FATF ကတောင်းဆိုလိုက်ပါတယ် FATF ကအခုလိုမြန်မာနိုင်ငံကိုစောင့်ကြည့်နိုင်ငံများစင်းတဲ့ထည့်သွင်းလိုက်တာနဲ့ပတ်သက်လို့ Rider ကတောက်ကြနေမှာဆက် Rider ကိုတောက်ကြနေမှာဆက်သွယ်မေးမြန်းခဲ့ပြီးအစိုးရတာဝန်ရှိသူတွေကအကြောင်းပြန်ကြားခဲ့ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့အခုသတင်းပတ်အတွင်းချင်းပါခဲ့တဲ့ FATF စီးပွားဘက်ကိုတက်လာတဲ့ငွေကြေးစုံစမ်းထောင်လိုင်းဌာနအကြီးအကဲဦးကျော်ဝင်းသိန်းကတော့မြန်မာဆိုးရအနေနဲ့ငွေကြေးမတမာမှုကိုတိုက်ဖျက်ဖို့အသေးစိတ်စီမံကိန်းတွေရေးဆွဲထားပြီးဖြစ်ကြောင်းပြောပါရယ်။ပြည်ထောင်နိုင်ငံမှာအခြေစိုက်ပြီးနိုင်ငံကဆိုးရအနေနဲ့ဖွဲ့စည်းထားတဲ့ FATF ရဲ့ညင်ညာချက်မှာတော့မြန်မာဆိုးရရဲ့လှုပ်ဆောင်မှုတွေထဲမှာတိုးတက်မှုရှိတာတွေကိုတွေ့ရကြောင်းဖော်ပြထားပါရယ်။တိုးတက်မှုရှိတဲ့ဆိုတဲ့နေရာမှာငွေကြေးမတမာမှုငွေကြေးခွာချမှုကိုတိုက်ဖျက်မဲ့ဥပဒေတွေလွတ်တော်တွင်ပြဋ္ဌာန်းတာငွေသားကိုသာအသုံးပြုတဲ့စီးပွားရေးစနစ်ကိုအခြေခံတဲ့မြန်မာနိုင်ငံတွင်ကန့်သက်ချက်အစ်စ်တွေထုတ်ပြန်တာတွေပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့ငွေကြေးမတမာမှုလုပ်ငန်းတွေနဲ့သက်ဆိုင်တဲ့အရေးပါတဲ့အချက်တွေကိုဆောင်ရွက်မှုအားနည်းနေသေးတယ်လို့လည်း FATF ကပြောပါတယ်။ဆွေးစည်းတရားမဝင်ထုတ်လုပ်မှုလူကုန်ကူးမှုတွေရဲ့ပခိုးချက်မှဖြစ်တဲ့ရွှေတရီကန်ဒေတာထဲမှာပါဝင်နေတဲ့မြန်မာနိုင်ငံမှာတရားမဝင်ကြောက်စိမ်းထုတ်လုပ်မှုလက်နက်မောင်းခုမှုတစ်ခိုးထုတ်မှုစတဲ့ပြဿနာတွေရှိနေတယ်လို့လည်း2018ခုနှစ်ကထုတ်ပြန်တဲ့ FATF ရဲ့စီးအင်ခန္ဓာထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာကြီးမားတဲ့ရာဇဝတ်မှုတွေမြင့်တက်နေပြီးတော့ငွေမဲခွာချတဲ့ပြဿနာတိတ်ကိုတိသာထင်ရှားနေတယ်လို့အဲ့ဒီအစီအင်ခန္ဓာမှာပြောထားပါတယ်ဒါရမကနေဆက်ဖြတ်ကျော်ရာဇဝတ်မှုအကြီးကျယ်ကျူးလွန်နေတဲ့အဖွဲ့တွေနဲ့လက်နက်ကိုင်တိုင်းဒေသအဖွဲ့တွေချမ်းမှာလည်းဆက်နွယ်မှုရှိတယ်ဆိုတာကိုဒီအစီအင်ခန္ဓာကထောက်ပြခဲ့ပါသေးတယ်ခင်ဗျာ
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ7 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအိုအင်းမြန်မာပိုင်းရဲ့စနေနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုဆက်ပြီးတော့တင်ပြနေပါရစေ။ဒီနေ့နိုဝင်ဘာမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲအတွက်သမ္မတလောင်းရွေးချယ်နေတာမှာ Nevada Caucus ကိုတော့ Nevada ပြည်နယ်ကနေရာ250မှာဒီကနေ့ကျင်းပမှာပါ။ Nevada ပြည်နယ်လူလူစစ်တမ်းတွေအားမဲဆန္ဒရှင်တွေအတဘောအကြဆုံးကတော့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ဖြစ်ပြီးတခြားကိုယ်စားလှယ်တွေထက်အသာစီရနေတာပါ။ဒီလအစောပိုင်းမှာကျင်းပခဲ့တဲ့ Iowa Caucus နဲ့ New Hampshire Primary အကြိုရွေးကောက်ပွဲတွေမှာတာထွက်ကောင်းခဲ့တယ်လို့ပဲဒီပြည်နယ်မှာလည်းအလားအလာကောင်းနေရအောင် Mr. Sanders မျှော်မှန်းထားပါရစေ။ဝါနဲ့ New Hampshire အကျိုးရွေးကောက်ပွဲတွေမှာ Mr. Sanna နဲ့မဲသိမ့်မကွာတဲ့ South Bend မြို့တော်ဝဟောင်း Pete Buttigieg ကလည်း Nevada ပြည်နယ်မှာထောက်ခံမှုအတော်ရနေတာပါလူလူစစ်တမ်းတွေမှာတော့ Pete Buttigieg နဲ့မဲအနှဲငယ်ပိုရထားတဲ့သူသမ္မတဟောင်း Joe Biden နဲ့ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren တို့ကလည်းဒီပွဲမှာထောက်ခံမှုရအောင်မျှော်မှနေပါတယ်ပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းမှာတနင်္ဂနွေအတိုင်းတာနဲ့ကောက်ယူထားတဲ့လူလူစစ်တမ်းတွေမှာတော့ Joe Biden နဲ့ Elizabeth Warren တို့ကထောက်ခံမှုအများဆုံးရထားကြတာပါဒါပေမဲ့လည်းနောက်ပိုင်းမှာ Bernie Sanders ကိုထောက်ခံသူတိုးလာပြီးတော့ရွေးကောက်ပွဲဝင်ပြင်လာတဲ့ New York မြို့တော်ဟောင်းမိုက်ကယ်ဘွန်းဘလော့ကလည်းဒေါ်လာတန်းချီသုံးဆဲပြီးတော့ကြော်ညာလာတဲ့အချိန်မှာတော့ဂျိုးဘိုင်ဒန်နဲ့အဲလစ်ဘက်ဝါရန်တို့ရဲ့ထောက်ခံမှုတွေကြာဆင်းလာတာလည်းဖြစ်ပါတယ်
။မ မရကန်ဆိုရနဲ့တာလီဘန်တို့ဂျာညင်းကြီးသဘောတူညီချက်ကိုလာမယ့်ဖေဖော်ဝါရီ29ရက်နေ့မှာလက်မှတ်ရေးထိုးနိုင်မယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့တာလီဘန်အဖွဲ့တို့ကတောက်ချာနေမှာတပြိုင်တည်းကြေညာလိုက်တာကြောင့်အမေရိကန်တို့အတွက်တရက်ရှိဆုံးစစ်ပွဲဆုံးသက်ဖို့လမ်းစာပေါ်ထွက်လာပြီဖြစ်ပါတယ်။ဒီသဘောတူညီချက်အရအာဖဂန်နိုင်ငံတွင်းကအမေရိကန်တပ်ဖွဲ့တွေအစီအစဉ်ပြန်လည်ရုပ်သိမ်းပေးရမှာဖြစ်ပြီးတာလီဘန်ဘက်ကလည်းအာဖဂန်မျိုးကိုအသုံးပြုပြီးအကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်ခြင်းမပြုရမယ့်အပြင်မျိုးသားပြန်လည်ညီညာစီလုပ်ငန်းတွေမှာတခြားအာဖဂန်နိုင်ငံသားတွေနဲ့အတူလက်တွဲဆောင်ရွက်ရမှာဖြစ်ပါတယ်။သဘောတူညီချက်လက်မှတ်ထိုးပြီးမကြာခင်မှာအာဖဂန်အချင်းချင်းကြားကဆွေးနွေးမှုတွေကိုစတင်မှာဖြစ်ကြောင်းအဲ့ဒီနောက်မှာမှဗတ်စုံပြည်ပြည်စုံနဲ့အပြစ်ခတ်ရစေးနဲ့အောက်ခံအနာဂတ်နိုင်ငံရေးလမ်းပြမြေပုံကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းဝန်ကြီးပေါ်ပြေကကြေညာချက်မှာပြောထားပါတယ်ခင်ဗျာ
။ Syria နိုင်ငံအနောက်မြောက်ပိုင်းကတပုံတွေထိန်းချုပ်ထားတဲ့ Idlib မှာချက်ချင်းအပြစ်ခတ်ရဆက်ပြီးတော့လူသားစာနာမှုဆိုင်ရာအကြက်တဲ့အဆုံးသတ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကတောင်းဆိုလိုက်ပါတယ်။ရုရှားကိုကြောတောင်းနောက်ခံပေးထားတဲ့ Syria အစိုးရတပ်ကအဲ့ဒီဒေသမှာထိုးစစ်ဆင်နေတာတနည်းနေပါရှိနေပြီဖြစ်ပြီးတော့ Turkey နဲ့ Syria အစိုးရတပ်ကြားအကြိမ်ကြိမ်ထိတိုက်ရင်ဆိုင်တွေ့နေကြတယ်လို့လည်း Guterres က New York မြို့မှာသတင်းထောက်တွေကိုပြောဆိုခဲ့တာပါ။ Idlib ဒေသမှာလူသားချင်းစာနာမှုဆိုင်ရာအကူအညီလူအနေနဲ့လူပေါင်း 2.8 တန်းရှိတယ်လို့လည်းကူတရက်စ်ကပြောပါတယ်
။ဂျာမနီမှာမနေ့ကကစားခဲ့တဲ့ဘွန်ဒက်စ်လီဂါဂျာမန်မပီဘောလုံးပွဲမှာတော့ဘိုင်မြူနစ်တင်ဟာပွဲပြီးကနေမှတွင်းနဲ့ခိုးနဲ့အနိုင်ရသွားပါတယ်။ဘိုင်ယန်နဲ့ SP ပယ်ဒဘွန်တို့ကစားကြတာမှာဘိုင်ယန်က3-2နဲ့နိုင်သွားတာဖြစ်ပါတယ်။ဘိုင်ယန်တို့ကနောက်ဆုံးအနိုင်ကိုတော့ပိုလန်တိုက်စစ်မှူးလေဗန်ဒေါစကီက88မိနစ်မှာတွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။နန်းလုံနဲ့ကိုရနိုင်တို့ကကမ္ဘာသတင်းတွေကိုပြပြပေးသွားတာပါအခုသတင်းဆောင်မတွေကိုစတိုက်တက်ဆက်ပေးပါမယ်ရခိုင်ပြည်နယ်တွင်းမှာလက်ရှိဖြစ်ပျက်နေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့မြန်မာတက်မတော်ရဲ့ပြောကြားမှုတွေဟာတစ်ဖက်သက်ဆန်လို့ပြီးတော့အငင်းပွားပွဲရအချက်လက်တွေတွေ့ရတယ်လို့နိုင်ငံရေးသုံးသပ်သူတချို့ကဝေဖန်ထောက်ပြကြပါတယ်အထူးသဖြင့်ရခိုင်ပြည်နယ်အတွင်းပြည်ပခါတွေနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့မှပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီသတင်းစာရှင်းလင်းပွဲမှာဗားရီအဓိပကပြောကြားခဲ့တာလေဒီအပေါ်မှာဘယ်လိုဝေဖန်ထောက်ပြမှုတွေရှိနေလဲဆိုတာကိုအရင်ဆုံးကြည့်အောင်ပါဒီရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပျက်နေတဲ့ပြည်ပခါတွေမှာအရက်သားပြည်သူတွေသေချေထိခိုက်ဒဏ်ရာရမှုတွေရှိနေတဲ့ကိစ္စတွေကိုတက်မတော်ဘက်ကလှုံ့ဆော်ခဲ့တာမဟုတ်တဲ့အကြောင်းနောက်ရခိုင်ပြည်နယ်အတွင်းဘာသာရေးနဲ့လူမျိုးရေးပြည်ပခါတွေဖြစ်လာရင်တက်မတော်ကသာအတိအကဖြည့်ရှင်းကင်တွယ်နေရတာဖြစ်ပြီးတော့ရခိုင်လက်နက်ကိုင်အဖွဲ့အေကဆွတ်ဆွဲပြောဆိုနေတယ်လို့မျိုးအကြမ်းဖက်တိုက်ခိုက်မှုမျိုးတွေကိုတက်မတော်ကလှုံ့ဆော်တာမရှိဘူးဆိုပြီးတော့ဒီနေ့သတင်းစာရှင်းလင်းပွဲမှာအတိအကပြောခဲ့ပါတယ်မြန်မာတက်မတော်အနေနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆောင်ရွက်နေတာဖြစ်ပြီးတော့အုပ်ချုပ်ရေးပိုင်းမှာအဓိကတာဝန်ရှိသူတွေကတော့အစိုးရရဲ့တာဝန်ဖြစ်တယ်ဆိုပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီကပြောဆိုသွားပါတယ
်ကျွန်တော်တို့ကတော့ဒီဥပဒေပြဋ္ဌာန်းချက်ဒီမှာဖော်ပြထားတဲ့လုပ်ငန်းတာဝန်တွေကိုတက်မတော်ကကျေလွန်အောင်ဆောင်ရွက်နေပါတယ်အဲ့တော့အုပ်ချုပ်ရေးနဲ့ပတ်သက်လို့ကတော့သက်ဆိုင်ရာတာဝန်ရှိတဲ့အစိုးရကအစိုးရဟိုသာမေးဖို့ကျွန်တော်တို့ကတော့ဟိုပြောချင်ပါတယ်ဒါကတော့ဒီဝစီပုံအခြေခံဥပဒေရနိုင်ငံတကာနိုင်ငံဟာဒီအတိုင်းပဲသွားမှာဖြစ်တဲ့အတွက်အုပ်ချုပ်ရေးနဲ့ပတ်သက်လာလို့ရှိလို့ရှိရင်အမြင့်ဆုံးတာဝန်ရှိတဲ့ဖွဲ့စည်းရနော်ဘယ်ဖွဲ့စည်းလဲဆိုတာကျွန်တော်တို့အခြေခံဥပဒေမှာဖော်ပြပေးသားဖြစ်တဲ့အတွက်သူတို့ကိုပဲကျွန်တော်တို့ပြက်ပြက်သားသားသိရှိအောင်ဟိုမေးတဲ့မေးတဲ့လို့ကျွန်တော်ကတော့ဖြေကြားနေပါတယ်ကျွန်တော်တို့တက်မတော့အနေနဲ့ကတော့ဒါနဲ့ပတ်သက်ပြီးတော့ဖြေကြားစရာမရှိပါဘူးဘာလို့ကျွန်တော်တို့တက်မတော့အနေနဲ့တက်မတော့ပေးထားတဲ့တာဝန်တွေကိုခြေပြန်အောင်ဆောင်ရွက်နေတာဖြစ်ပါတယ်
လက်ရှိဒီရခိုင်ပြည်နယ်ကပြည်ပခါရီနဲ့ပတ်သက်ပြီးတော့ဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာတက်မတော်ရဲ့ပြောကြားမှုတွေဟာတစ်ဖက်သက်ဆန်လို့နေဆိုပြီးနိုင်ငံရေးလေးလာသူတို့ကတော့တုံ့တက်ထောက်ပြပါတယ်။ဒီရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေအရက်သားထိခိုက်သိမ်းဆုပ်မှုတွေမှာအဓိကတာဝန်ရှိသူတွေအထက်တက်မတော်ကအဓိကပါဝင်နေတယ်ဆိုတာကိုတော့ငြင်းလို့မရနိုင်ဘူးဆိုပြီးရန်ပြန်ပြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်မှတ်ထုမီကပြောပါတယ်
။ကာယကံမြောက်တိုက်ပွဲဆင်ကြတဲ့ပုဂ္ဂိုလ်များကတာဝန်ရှိဆုံးဖြစ်ပါတယ်။ဒါကိုမဟုတ်ဘူးလို့ညင်းနေဆိုလို့ရှိရင်ဒါလက်တွေ့လည်းမကျသလိုဟိုမှန်ကန်မှုနဲ့လည်းအများကြီးဝေးကွာနေမှာဖြစ်ပါတယ်။ဒါတာဝန်ယူမှုတာဝန်ခံမှုကရှိရမှာပါ။ဒါတကဘာလုံးဝေဖန်တာရှိတယ်။အစိုးရနှစ်ရက်လို့ဖြစ်နေတယ်။တစ်ဖက်မှနေပြီးတော့လက်ရှိအစိုးရကတက်မတော်နဲ့ဆက်ဆံရေးကောင်းတယ်လို့မမြင်ပါဘူး။ဒါပေမဲ့တိုင်းရင်းသားကိစ္စတွေကိုဆောင်ရွက်တဲ့အခါမှာတော့ဒီအစိုးရကတက်မတော်နဲ့မိကျစာဆောင်ရွက်တဲ့ဒါနိုင်ငံတကာမှာလည်းမြင်ပါတယ်။ ITJ လို့ပိတ်ဆို့မှုဖြစ်ရှိတဲ့အခါမှာလည်းဒါမြင်တာထင်တာရှိပါရဲ့။ဒါပေမဲ့တကယ်တမ်းတိုက်ပွဲဖြစ်ပေါ်တဲ့အခါကာယကံမြောက်ဖြစ်ပေါ်တဲ့အခါမြန်မာတပ်မတော်နဲ့မျိုးပြီးတော့အခုဒီတိုင်းရင်းသားလက်နက်ကိုင်ဖြစ်တဲ့ရခိုင်တပ်တို့တွေဖြစ်ကြပါရဲ့။ဒါကြောင့်မို့မြေပြင်မှာဖြစ်ပေါ်တဲ့အခြေအနေကိုအစိုးရကလုံးလုံးတောင်းလို့နေပြီးတော့လွဲတယ်ဒါကျွန်တော်တို့ကတော့ဟိုလုံခြုံရေးရမယ်ဆောင်ရွက်တယ်ဆိုတာကတော့ဟိုကျွန်တော်တို့ကလက်ခံနိုင်ပွဲမရှိပါဘူး။ဒီသတင်းစာရှင်းလင်းပွဲများဒီတကယ်တမ်းဒီတကယ်ဖန်ကန်တဲ့ real ဒီပုံမှာအခြေခံရမှာဖြစ်ပါတယ်ဒီနေ့ကတော့
ဒီလိုသတင်းစာရှင်းလင်းပွဲတွေကနေပြီးတဲ့သတင်းအချက်အလက်တွေဟာเนาะအမြင်ပွားပွဲသတင်းအချက်အလက်တွေမဖြစ်ဘူးလည်းပဲလူအပ်တယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်ဒီသတင်းစာရှင်းလင်းပွဲတွေရဲ့เนาะကထုတ်ပြန်တဲ့အဲတည်င်းတွေမှာပဲဖြစ်ဖြစ်အမှတ်ချက်တွေမှာပဲဖြစ်ဖြစ်အဲ့ဒါတွေကိုအကြောင်းပြုပြီးတော့เนาะကျွန်တော်တို့လက်ကလောပေါ်ဆောင်နေတဲ့ညီကြီးလုပ်ငန်းရှင်အမျိုးသားညီညာစ ไม่ผิดใครผู้เดียวเป็นดูอันเดียวเนี่ยมาเลยแต่ยังไงยี่ปาร์ตี้ดีป่าวเองยังไงยี่ปาร์ตี้ดีแบบเช่นเช่นเพราะเช่นเพื่อสิ่งแบบเช่นเช่นเพราะอารมณ์เนี่ยเจ้าสุชีตาเนาะไม่ใช่เป็นมือหรือฮะที่ประมาณแต่ยังไงเนี่ยประมาณผู้เดียวแต่ยังไงจะมาชงจีมุติสาวยี่กูเนาะโอ้เข้ากูฟิวเม่เนาะชงจีมุติสาวยี่กูจ้ากันเป็นไหนเม่ไอ้ที่เราชงจีมุติสาวยี่กันนี่จะเส้น
ยังไงที่เนี่ยจุ่มมาดียังไงเล่นอะไรกันพวกอีเนี่ยมีมาเต็มรอจ้าเล่นอะไรกันปีประคารีเนี่ยซีเต็มมาหมดเลยเพียงแต่ในใจมาจริงๆดีเต็มรอเตรียมเปลี่ยนใจพวกอีเตรียมสั่งเชื่อพวกจิมบาร์รับเชื่อไปเลยแต่นี่ตัวเจ้าจ้ากาลาได้พวกอีจุ่มมารอดีเล่นอะไรที่ที่มันนะไม่เป่ากวยรับพิกัดขยามุริจ้าอย่าด่าเลยอย่าเนี่ยที่ตีส่งกันอย่าไปพิจารุที่ใกล้ที่อย่าเรื่อยๆอย่าเนี่ยที่ชิบาร์เลยน่าเสียดายเนี่ยปีดูกาเลยแต่ตั้งใจ
ဘူးလေးစီအောက်ရီလိုက်စားမှုတိုက်ချုပ်ရေးကော်မရှင်ကိုဖွဲ့စည်းတာဝန်ပေးခဲ့တာစိတ်မကြင်ရပိုင်းအတွင်း6နှစ်တင်ပြင်းပြီးတော့မှာဖြစ်ပါလေဒီ6နှစ်ကာလအတွင်းမြန်မာနိုင်ငံမှာအောက်ရီလိုက်စားမှုဘယ်လောက်ထိလျော့ပါသွားပါပြီလဲလမ်းမထိုးပဲဘာမှမပြီးခဲ့တဲ့အချိန်ကအချိန်ကြီးကနေဘယ်လောက်ထိပြောင်းလဲတိုးတက်လာပါပြီလဲစသည်အားဖြင့်အခုလာမယ့်စနေညတိုင်းရိုင်းလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါကိုယ်တိုင်တွေ့ကြုံရတာတွေကိုလည်းမျှဝေနိုင်ပါတယ်ဒီအစည်းအဝေးမှာတိုင်းရိုင်းပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင်းပေးမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932923255လေး၊ email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ကြာရဲ့နိုင်ပိုင်းအတွင်းမှာထုတ်လွှင်းတော့မှာဖြစ်တဲ့တိုက်ရိုက်လေးလိုက်စစ်စစ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတခါကတော့ဒီကိုရိုနာဗိုင်းရပ်စ်အန္တရာယ်နဲ့ခီးသွွားလုပ်ငန်းပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိနေကြလဲကြည့်အောင်ပါ။တရုတ်နိုင်ငံကနေစတင်လိုက်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်ခီးသွွားလာမှုတွေကိုနိုင်ငံအတော်များများကကန့်သတ်လိုက်တဲ့အတွက်မြန်မာခီးသွွားလုပ်ငန်းတွေနဲ့လုပ်ငန်းရှင်တွေလည်းအခက်ကြုံနေရပါတယ်။လေယာဉ်ခီးစင်တွေဖြတ်သိမ်းရတာ၊ဆိုင်းငံ့ရတာတွေကြောင့်အမေရိကန်ပြည်ထောင်စုမှအခြေစိုက်တဲ့မြန်မာခီးသွွားလုပ်ငန်းရှင်တွေဝင်ငွေထိခိုက်လာသလိုစီစဉ်ထားတဲ့အတိုင်းခရီးမထွက်နိုင်တဲ့မြန်မာခီးစင်တွေလည်းရှိလာပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ပြောပြပေးပါမယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာစိုးရိမ်နေတာကြောင့်တရုတ်နိုင်ငံကိုဦးတည်ပြန်တမ်းမဲ့လေကြောင်းလိုင်းတွေတရုတ်နိုင်ငံတွေကတချို့မြို့ကြီးတွေမှာခရီးတထောက်နာပြီးမြန်မာနိုင်ငံကိုခီးဆက်မဲ့လေကြောင်းလိုင်းတွေဟာလည်းစီးမဲ့သူမရှိသလောက်ဖြစ်သွားပါတယ်။ဒါကြောင့်လဲမတ်လကုန်အထိခီးစင်တွေဖျက်သိမ်းထားတယ်လို့အမေရိကန်အရှေ့ကျန်းဗာဂျီးနီးယားပြည်နယ်က FK War နိုင်ငံတကာလေယာဉ်လက်မှတ်အရောင်းကုမ္ပဏီအာရှတာဝန်ခံဒိုမီမီတန်းကရှင်းပြပါတယ
် China Airline ညီပေါ် China Airline က Air China, Southern China, Eastern China ပေါ့နော်သူက Mainland China နဲ့ပတ်သက်တယ်ဆိုတော့အဲ့ဒီကတော့လုံးဝယူရောင်းအကျသွားတယ်ဆိုတော့နောက်ပိုင်းမှာလိုက်လာပြီးတော့ Hong Kong မှာဖြစ်တဲ့ကြောင့်တော့ Cathay Pacific ကိုလည်း affect ဖြစ်သွားပါတယ်ရှင်ကျမတို့စီတော့ဟို Cathay Pacific Airline ကအများအားဖြင့် email တွေပို့တယ်ဟိုသူတို့မတော်နိုင်ဘူးဆိုတာတွေကို February 9ကနေစပြီးတော့မတ်ကုန်လောက်တဲ့အထိကိုအဓိကနေရာတွေကတော့ Mainland China တွေကိုအကုန်လုံးခရီးစဉ်တွေဖြတ်ပစ်ပါတယ်ရှင
်အဓိကအားဖြင့်တရုတ်လေကြောင်းလိုင်းတွေကိုသုံးပြီး American ပြည်ထောင်စု Boston, New York, Washington DC လေဆိပ်တွေကနေ တရုတ်နိုင်ငံဘေကျင်းနဲ့ဟောင်ကောင်လေဆိပ်တွေမှာခရီးတထောက်နာပြီးရန်ကုန်နိုင်ငံကလေဆိပ်ကိုသွားကြမယ်ခရီးစဉ်အားလုံးလောလောဆယ်ဖျက်သိမ်းထားတာပါအခုလိုခရီးစဉ်ဖျက်သိမ်းပေမဲ့လေယာဉ်လက်မှတ်ကြိုတင်ဝေဓာစုတွေကိုတော့လက်မှတ်ရမူလတန်ဖိုးအတိုင်းပြန်အမ်းပေးနေတယ်လို့ဆိုပါတယ်ဝါရှင်တန်ဒီစီမှာသာမကမြန်မာအများစုရှိရာနယူးယောက်မြို့မှာလည်းတရုတ်လေကြောင်းလိုင်းနဲ့ပတ်သက်တဲ Hillary ကပြောပါတယ
်အခုအေရှာဖက်သွားတဲ့လူတွေမရှိတော့ဘူးအကုန်လုံးကြာတာပဲအခု 70% လောက်ကြာသွားတယ်လေအဲ့ဒီ virus ကြောင့်ပေါ့လူတွေကကြောက်ပြီးတော့မသွားရကြဘူးလို့သူတို့စီစဉ်လုပ်ထားတဲ့အကုန်လုံးကန်ဆယ်ကြတယ်အခုလိမ္မာလက်မလူလာမွေတော့လေ China Airlines လို့ Cathay Pacific အကုန်လုံးကြာသွားပြီစီးပွားရေ
းအခုလို့ခီးစဉ်ဖြတ်သိမ်းမှုတွေကြောင့်လာမဲ့ AB လာတယ်တရုတ်လီကြောင်းလိုင်းစီးပြီးမိသားစုနဲ့မြန်မာပြည်ပြန်ဖို့စီစဉ်ထားတဲ့ခီးစဉ်ဟာလည်းမရေမရာဖြစ်သွားရပြီလို့ဗာဂျီးနီးယားမှာနေထိုင်တဲ့ကိုငင်ကပြောပါတယ
်ကျွန်တော်သမီးနှစ်ယောက်နဲ့ဟို spring break မှာမြန်မာပြည်ကိုသွားဖို့အကုန်လုံးစီစဉ်ထားတာပြီးခဲ့တဲ့နှစ်တည်းကကျွန်တော် April 9ရက်နေ့မှာအဲသူတို့ကြောင်းရမယ်ပိတ်တယ်ဆိုတော့လေအာမြန်မာပြည်ကိုသွားရသူ4 5နဲ့တွေ့ဖို့ကိစ္စတော့ကျွန်တော်စီစဉ်ထားတာအာကိုရိုနာဗိုင်းရပ်စ်ကြောင့်ဒီဒီခီးစဉ်နဲ့ရွှေ့ဆိုင်နဲ့ဆိုပြီးတော့ဗမာပြည်ကို Air China ကိုသွားလို့မရတော့ဘူးဆိုပြီးတော့လဲကြားတော့ပါတော့အဲ့အတွက်ကိုအစီအစဉ်တွေကအကုန်ပြတ်ကုန်ပြီးတော့ဟိုကလေးတွေလည်းဒုက္ခရောက်တာပေါ့
မတ်လကုန်အထိတရုတ်လေကြောင်းလိုင်းတွေပြီးဆွဲမှုယာယီရထားပေမဲ့ AB လာထဲမှာပြန်စနိုင်မလားဆိုတာကတော့မသေးကြသေးပါဘူးဒါပေမဲ့လည်း AB လာခီးစဉ်တွေအတွက်အာရှခီးစဉ်လက်မှတ်တွေရောင်းနေရတယ်လို့ဒေါ်မီမီတန်းကပြောပါတယ်
အခုဧပြီမှာတော့ဟိုပေါ့ရောင်းနေရတဲ့ရောင်းအားတွေလည်းရှိရဲဆိုတော့ဒီ line ကိုမတုံးရင်လည်းတခြား airline တွေအကုန်လုံးတုံးပေးနေလို့ရတယ်လေဆိုတော့ကိုရီးယားတို့ Middle East airline တွေကလည်းအများကြီးရှိရဲဆိုတော့ကလေးတွေကြောင်းပေးရဲ June July August တွေမှာလည်းပဲ prepare လုပ်နေကြပါပြီတွားဖို့လို့ပြန်တော့ရောင်းရမှာပါရောင်းအားတွေပြန်တက်လာဖို့တော့အခြေအနေရှိပါတယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့် American ရဲ့ခီးသွားလုပ်ငန်းမှာ၄နှစ်အတွင်းဒေါ်လာ7ဘီလီယံလောက်ထိခိုက်နိုင်ပြီးတဝက်လောက်ဟာဒီ2020ထဲမှာဖြစ်မယ်လို့စီးပွားရေးကျွမ်းကျင်သူတချို့ကခန့်မှန်းနေပါတယ်ထိခိုက်မှုတွေကနေတက်တာရရောက်အောင်အမေရိကန်လေကြောင်းလိုင်းတွေကကြိုးပမ်းနေပေမဲ့လည်းခီးသွားလုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာတော့အထိနာနိုင်တယ်လို့လည်းသတိပေးနေကြတာပါနာမည်ကျော် Hilton Hotel လုပ်ငန်းအမှုဆောင်အရာရှိချုပ် Chris Nesseter ကလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်မှုဟာအနည်းဆုံး6လကနေတစ်နှစ်လောက်အထိရိုက်ခတ်နိုင်တယ်လို့ခန့်မှန်းထားကြောင်းမကြသေးခင်တုန်းကယင်းနှိမ့်ညွန့်သူတွေကိုသတိပေးပြောဆိုထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်စူးစိတင်ပြပေးသွားတာပါအခုဆက်ပြီးတော့အမေရိကန်သမ္မတထရန့်မကြခင်အိန္ဒိယနိုင်ငံကိုသွားဖို့ရှိနေတာကိုလည်းပြောပြပေးချင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာရှေ့သတင်းပတ်ချဲမှာအိန္ဒိယနိုင်ငံကိုသွားပြီးတော့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ဒီခီးစဉ်အတွင်းမှာကုန်သွယ်ရေးဆိုင်ရာကြီးမားတဲ့သဘောတူညီချက်တစ်ခုခုကိုလက်မှတ်ထိုးဖို့တော့မရှိဘူးလို့နဘတ်စလုံးကပြောထားပါတယ်။သမ္မတထရမ့်ကတော့သူ့ကိုလူအများပြားကကြိုဆိုကြလိမ့်မယ်လို့ဆိုပါတယ်။ကမ္ဘာဒီမိုကရေစီနိုင်ငံတွေထဲမှာလူဦးရေအများဆုံးနိုင်ငံကြီးနှစ်ခုကခေါင်းဆောင်တို့တွေ့ဆုံဆွေးနွေးမှုကနေဘာတွေမျှော်လင့်နိုင်မှာလဲ။သမ္မတအီဂျီရောဆိုင်ရာပြည်ဝေးတင်းတော့ပက်စီဝီဒါကူဆာဝါဒာသတင်းပေးပို့ထားတာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
သမ္မတထရမ့်ခီးစဉ်အတွက်ဂျိုဒင်ပြင်ဆင်တဲ့အနေနဲ့အိန္ဒိယနိုင်ငံမှာလမ်းတွေကိုတန်းရှင်းအထင်ကြီးအဆောက်အဦတွေကိုစေကြောနေတဲ့အပြင်မြို့တော်တွေကဆင်းရဲသားရပ်ကွက်တွေကိုကာထားဖို့တိုင်းကြီးတစ်ခုကိုတော့မှစောင့်နေပါတယ်။ဖေဖော်ဝါရီ24ရက်နေ့မှာစမယ့်သမ္မတထရမ့်ရဲ့နှစ်ရက်ကြာခီးစဉ်ဟာပထမဆုံးအိန္ဒိယခီးစဉ်ဖြစ်ပြီးကိုယ်တော်ရေးဆိုင်ရာဗဟိုကွယ်ပြားမှုတွေကြောင့်တိတ်အဆင်မပြေလာတဲ့ဆက်ဆံရေးပြန်အားကောင်းလာစေဖို့ဤရွယ်တာပါ
။ But I'm really saving the big deal for later on. We're doing a very big trade deal with India. We'll have it.
သဘောတူညီချက်ကြီးအကြောင်းတော့နောက်မှပဲပြောရမယ်။အိန္ဒိယနဲ့တိတ်ချီမတဲ့ကုန်သွယ်ရေးသဘောတူညီချက်ရဖို့လုပ်နေပါတယ်။ရလာမှာပါ။ရွေးကောက်ပွဲမပြီးခင်ရလာမလားဆိုတော့ကျွန်တော်မသိပါဘူး။ဒါပေမဲ့တိတ်ချီမတဲ့သဘောတူညီချက်တစ်ခုအိန္ဒိယနဲ့ရလာမှာပါ
။ဒေါ်လာဘီလီယံအများပြားတန်ဖိုးရှိတဲ့အမေရိကန်လုပ်စစ်လက်နက်ပစ္စည်းတွေရောင်းမဲ့အစီအစဉ်ကိုသမ္မတထရမ့်ကကြေညာွယ်ရှိပါတယ်။ဒါပေမဲ့အချက်အလက်လုံခြုံရေးနဲ့အွန်လိုင်းကူးသွမ်းရောင်းဝယ်ရေးထိန်းချုပ်မှုလိုကိစ္စရပ်တွေကြောင့်ပိုကြီးမတဲ့ကုန်သွယ်ရေးသဘောတူညီချက်ဆိုင်ရာဆွေးနွေးပွဲတွေကရှုပ်ထွေးနေတာပါ။အိန္ဒိယနိုင်ငံသားဌာနပြောခွင့်ရRavish Kumar ga
we would not like to rush into a deal as the issues involved are complicated
သစ္စာနေတဲ့ကိစ္စရက်တွေကအရှုပ်ထွေးပြီးလူသားပေါင်းများစွာရဲ့ဘဝတွေပေါ်ရိုက်ခတ်မဲ့ဆုံးဖြတ်ချက်အများပြားချမှတ်ရမှာမို့သဘောတူညီချက်ရဖို့ကျွန်တော်တို့အလျင်စလုံးလုပ်မှာမဟုတ်ပါဘူး
ဘလို့ပဲဖြစ်ဖြစ်ဒီခီးစဉ်ကတော့ တမန်လူလူအကြိုက်လောက်တက်တဲ့တမနာထရမ်နဲ့ဝန်ကြီးချုပ်မိုးရီလိုခေါင်းဆောင်နှစ်ဦးအတွက်ကပြည်ရင်းမှာရောပြည်ပမှာပါအမှတ်ရစေမဲ့အခွင့်အလမ်းတစ်ခုပဲလို့ Hudson Institute ကအာဖနာပန်ဒီလိုလေ့လာသူတွေကမြင်ပါတယ
် For an Indian Prime Minister to have a American President come and visit and for the American American President
to be there does American the media တယောက်လာလေတဲ့ပေါ့လေတခန္တနာကြိုဆိုပွဲတွေကိုနှစ်ချိုက်ချင်းအမေရိကန်သမ္မတအတွက်ကလည်းကမ္ဘာမှာလူကြီးရဲ့အများဆုံးနိုင်ငံတစ်ခုကသူ့ကိုလှိုက်လိုက်လဲကြိုဆိုကြလိမ့်မယ်ဆိုတော့ပြောစရာတစ်ခုရသွားတာပေါ့
ပြီးခဲ့တဲ့စက်တင်ဘာလကတက်ဆက်ပြည်နယ်ဟူစတန်မြို့မှာလုပ်တဲ့အမေရိကန်မှနေထိုင်သူအိန္ဒိယနိုင်ငံသားတွေရဲ့ Howdy Modi ဆိုတဲ့ပွဲကိုသမ္မတထရမ်တက်ခဲ့ပါတယ်ဝန်ကြီးချုပ် Modi ကလည်းအပြန်အလှန်အားဖြင့်သူ့ဇာတိအမဒါဘတ်ပြည်နယ်ကကမ္ဘာအကြီးဆုံးခရစ်ကတ်ကစားကွင်းကြီးထဲမှာ Namaste Trump ဆိုတဲ့ပွဲကိုလုပ်ပေးမှာပါဒီလိုလေသူ့ကိုလူအများပြားနဲ့ကြိုဆိုမယ်လို့သမ္မတထရမ်ကပြောနေတာလွန်ပိုမရပါဘူ
း He told me we'll have 7 million people between the airport and the event
လေသိန်းနဲ့ကြိုဆိုတဲ့နေရာကြားမှာလူ5တန်းလာကြမယ်လို့သူကျွန်တော်ကိုပြောပါတယ
်ကက်ရှမီးယားရေအိန္ဒိယနဲ့ပါကစ္စတန်ကြားအငင်းပွားနေတဲ့အပေါ်ဂျားဝင်ဆစ်ဆက်ပေးမယ်လို့ပြီးခဲ့တဲ့နှစ်မှာသမ္မတထရမ်ကကမ်းလှမ်းခဲ့တာကိုပါကစ္စတန်ကကြိုဆိုပေမဲ့အိန္ဒိယကလက်မခံခဲ့ပါဘူးဒီကိစ္စအခုပြန်ပါလာမှာအိန္ဒိယတာဝန်ရှိသူတွေစိတ်ပူနေကြပါတယ်။အာဖဂန်နစ္စတန်ကတာလီဘန်တွေနဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့အမေရိကန်ကကြိုးပမ်းနေတဲ့ကိစ္စကလည်းနောက်ထပ်ရှုပ်ထွေးနိုင်ကြေးကိစ္စတစ်ခုဖြစ်တယ်လို့လေလာသူအာဖနာပန်ဒီကပြောပါတယ်
။တာလီဘန် being allowed to come back into power is something India is not happy and not comfortable.
တာလီဘန်ကိုအာဏာပြန်ယူခွင့်ပေးရတာအိန္ဒိယကဘဝမကျစရာစိတ်နဲ့ချမ်းမြေ့စရာကိစ္စတစ်ခုပါ။ပါကစ္စတန်အနေနဲ့အာဖဂန်နစ္စတန်ကိုအနောက်ဘက်ကနေပြီးတော့ပြန်ဝင်ခွင့်ရသွားနိုင်ခြင်းအမေရိကန်နဲ့တာလီဘန်သဘောတူညီချက်ကနေပြီးတော့ပါကစ္စတန်ပြန်ဝင်ခွင့်ရသွားစီမှာကိုအိန္ဒိယကစိုးရိမ်နေပါတယ
်အခုခီးစဉ်ဟာအမေရိကန်သမ္မတလေးဦးမြောက်ဇက်တိုက်အိန္ဒိယခီးစဉ်ဖြစ်တာနဲ့အမျှမဟာမိတ်ပါကစ္စတန်နိုင်ငံအစားအိန္ဒိယနဲ့ပိုနီးစပ်လာတဲ့အမေရိကန်မူဝါဒအပြောင်းလဲဆက်ရှိနေတာကိုပြနေပါတယ်သမ္မတထရမ့်ရဲ့အိန္ဒိယခီးစဉ်အဆုံးသတ်ပြီးတဲ့နောက်မြန်မာသမ္မတဦးဝင်းမြင့်ဟာလည်းဖေဖော်ဝါရီ26ရက်နေ့မှာအိန္ဒိယနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ခင်ဗျာ
ဒါကတော့အမေရိကန်သမ္မတထရမ့်မကြခင်မှာအိန္ဒိယနိုင်ငံကိုသွားရောက်ဖို့ရှိနေတာနဲ့ပတ်သက်ပြီးတော့ကုကြွကြော်သိန်းစူးစီးတင်ပြပေးခဲ့တာပါရှင်။ကဲနားလောက်ရေအခုတော့နိုင်ငံကသတင်းချင်းချုပ်ကိုပြောပြပေးပါအောင်ရှင်။တရုတ်နိုင်ငံအပြင်ဘက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မုန်တုံးတိုးလာနေတဲ့အတွက်ယောဂဆက်မပြတ်အောင်ထိန်းချုပ်ဖို့အချိန်သိမ်းမရှိတော့ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ယောဂထိန်းချုပ်ဖို့ဖြစ်နိုင်ခြင်းရှိနေသေးပေမဲ့လည်းအဲ့ဒီလိုလုပ်ဖို့အခွင့်အလမ်းတွေကတပြည့်ပြည့်နဲ့နည်းလာနေပြီလို့လည်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ကြားနေမှာသတိပေးလိုက်တာပါ။တရုတ်နိုင်ငံမှာယောဂကူးစက်ခံရသူက 9,600 နဲ့သေဆုံးသူက 2,145 ရှိသွားပြီလို့တရုတ်တာဝန်ရှိသူတွေကဒီကနေ့စနေနေ့ပါပဲအတည်ပြုပါရတယ်။တရုတ်နိုင်ငံပြည်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 1,100 ကျော်တဲ့မှာသေဆုံးသူတစ်သားစင်ထက်မနည်းရှိသွားပါပြီ။ကိုရိုနာဗိုင်းရပ်စ်ကိုစက္ကန့်ထားရပြီးတော့ယောဂလက္ခဏာပြသခြင်းမရှိတဲ့တရုတ်နိုင်ငံဝူဟန်မြို့ကအမျိုးသမီးတဦးသူ့ရဲ့ဆွေမျိုးရိစီသွားလဲတဲ့အချိန်မှာဆွေမျိုး၅ယောက်ထပ်ပြီးတော့ဗိုင်းရပ်စ်ကိုကူးစက်ခံခဲ့ရပါတယ်။အဲ့ဒီအမျိုးသမီးဟာဝူဟန်မြို့ကနေမြောက်ဘက်မိုင်400လောက်ဝေးတဲ့အင်္ဂလန်မြို့ကသူ့ရဲ့ဆွေမျိုးရိစီကိုသွားလဲစေမှာကူးစက်မှုဖြစ်ပွားခဲ့တာပါ။ဒီဗိုင်းရပ်စ်ပေါ်ကယောဂလက္ခဏာပြသခြင်းမရှိဘဲနဲ့ကူးစက်နိုင်တဲ့ဆရာကိုနောက်ထပ်သက်သေပြလိုက်တာဖြစ်တယ်လို့တရုတ်သိပ္ပံပညာရှင်တွေကမနေ့တောက်ကြာနေမှာပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာဟာပြီးခဲ့တဲ့၄ရက်အတွင်း6ဆတိုးလာတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကဒီကနေ့စနေနေ့မှာပြောပါရယ်။တောင်ကိုရီးယားမှာကိုရိုနာကူးစက်လူနာ346ဦးထိရှိသွားပါပြီ။လူနာအများစုကတော့ဒီကူးမြို့နယ်အနီးတစ်ဝိုက်ကခရီးယံဖျားကြောင်တစ်ကြောင်အပြင်ဆေးရုံတစ်ခုနဲ့လည်းဆက်ဆက်နေတာပါ။ဒီအခြေအနေကြောင့်ပဲဒီကူးကလူသွားလာများတဲ့နေရာတွေကိုရှောင်ဖို့သတိပေးချက်တွေထုတ်ပြန်ထားတယ်လို့ပဲစာသင်ကျောင်းတွေကိုလည်းပိတ်ထားတာဖြစ်ပါတယ်။ ဒီနေ့ကျရက်တင်အချင်းချုပ်ကိုနန်းလောင်ကပြောပြပေးခဲ့တာပါဒီညက်နေ့စစ်စင်ထုတ်လို့ရေးမှုကတော့ကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်တီးယားပါ VOA အမေရိကန်အတန်ရဲ့စနေနေ့ညက်နေ့ဘက်မြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညက်နေ့6နာရီခွဲကနေ9နာရီအထိလိုင်းလိုမီတာ16 19.25တို့ကနေတိုက်ရိုက်ထုတ်လင်းပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြချမ်းသာရှင်လန်းကြပါစေရှင်ကျွန်မကတော့ခင်ဗျူထွေးပါရှင်
This program has come to you from the Voice of America, Washington.